တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားမှာအောက်ခြေပိုင်းမှာနယ်မြေအငင်းပွားမှုတွေနဲ့တယံဇာတထုတ်လုပ်မှုနဲ့ပတ်သက်လို့တင်းမာမှုတွေကြောင့်တနင်္လာရီတိုင်းရေပြူမြို့နယ်ထဲမှာမတ်လ၄ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒါဟာဒီလက်နက်ကိုင်နှစ်ဖွဲ့အကြားသတင်းပတ်နှစ်ပတ်အတွင်းဒုတိယအကြိမ်မြောက်တိုက်ပွဲဖြစ်ခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ရဲ့အောက်ခြေပိုင်းကတက်တေကြားတင်းမာမှုတွေဖြစ်ခဲ့တာ2016ခုနှစ်ကစတင်ခဲ့ပါတယ်။မတ်လ၄ရက်နေ့တုန်းကတော့တနင်္သာရီတိုင်းရေပြူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်တာတွေရှိခဲ့တယ်ဆိုပြီးမွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
။တဝဲလမ်းမှာဆိုရင်တဝဲမော်တော်ကားလမ်းနော်။အဲ့ဒါတနင်္သာရီတိုင်းပဲချမ်းမှာအဲ့ဒီရေပြူမြို့နယ်တွင်းမှာအလဲခန်းရွာရှိတယ်။လဲခန်းရွာအဲ့ဒါမွန်ပြည်တိုင်းချုပ်ပဲနော်။အဲ့ဒီလေအလဲဆိုင်ရွာရဲ့အရှိတ်အဝါဆမ်းမှာအဲ့ဒါမနေ့တော့မနေ့ရှင်းနိုင်ွဲလောက်မှာနိုင်ွဲလောက်မှာပဲသူဒီကံငွေလာဖြစ်ကြတော့
ပြစ်ခတ်တက်ခတ်မှုရဲ့စည်ရေးပူးတွဲစောင့်ကြည့်ကော်မတီ JMC အစည်းအဝေးတက်နေတဲ့ KNU ဘိုးကော်မတီဝင်လည်းဖြစ်ဗိဒဝဲခရိုင်ကအမြဲတမ်းကော်မတီဝင်တူဦးလည်းဖြစ်တဲ့ဘရိုဘီးလေကတိုက်ပွဲဖြစ်တာမှန်ကန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးဆိုတဲ့အကြောင်းအခုလိုပြောပြပါတယ်
အခြေအနေကတော့ဟိုစားပေါ့မင်းကကျွန်တော်နဲ့အဆက်အသွယ်ရတော့ဟိုစားပေါ့နော်ဘယ်တမှာဟိုစားပေါ့အလေးစခန်းလာအဲ့ဒါအစားဖြစ်တာပေါ့နော်ဘာမှတိကျမှုမရှိပါဘူးနော
်မွန်ပီတက်ပါတီနဲ့ KNU ကြားမှာ2018ခုနှစ်ထဲမှာလဲတိုက်ပွဲတွေ၅ချိန်တည်းမနဲ့ဖြစ်ပွားခဲ့ကြောင်းဖြစ်ပွားမှုတိုင်းမှာမွန်ပီတက်ပါတီထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU ဘက်ကတစ်ထုတ်လုပ်မှုတွေလုပ်ရကနေပဋိပက္ခတွေဖြစ်လာရတယ်လို့လဲမွန်တရင်အေဂျင်စီကအက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
မနေ့ကတော့ကျေရင်ကြီးနဲ့ဖြစ်တာစိတ်ကိစ္စပါပဲစိတ်ကိစ္စပါလေမိတော်လည်းမုံလေးတွေကပြစ်ပိတ်ထားတယ်အဲ့ဒီနေရာမှာဘောကမုံလေးတွေမှာငင်းကြံရေးဟိုးကလေးကယူထားတယ်35လို့1000စနစ်လို့မှာသတ္တိဧရိယာတွေသတ်မှတ်ပေးထားတော့မုံပြည်တိဧရိယာလို့ခေါ်တော့အိမ်မှာဒါမဲ့ကျေရင်ကြီးလည်းယူနေတာအိမ်မှာရှိခဲ့တယ်လေငင်းကလေးကဆိုတော့အဲ့မှာသူ့နဲ့ကိုယ်နဲ့လို့လည်းနည်းပါဖြစ်ကြတော့စိတ်ကိစ္စနဲ့ပတ်သက်လို့ပဲအဲ့ဒါမုံကစစ်ပိုက်ကြတယ်ဝမ်းနဲ့စစ်ထုတ်တယ်ဆိုတော့အဲ့ဒီမှာမဖြစ်ကြဘူး။ဒီဟာကအောက်ခြေမှာအောက်ခြေကစီဝါရီလုတ်တဲ့ဟာတွေနဲ့ပဲဆိုင်တယ်လေ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းပြားအစွန်မန်အောင်ကျေးရွာအရှိတ်ဒေသမှာတစ်ထုတ်လုတ်နေတဲ့ KNU တပ်ရင်း16တပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သက်ပါတီဗဟိုလုံခြုံရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုအနှဲငယ်ဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းပြားအစွန်မောင်ကျေးရွာအရှိတ်ဘက်9မိုင်အကွာဒေသမှာလဲပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတစ်ခိုးထုတ်နေတဲ့တစ်ခုတ်သမား32ဦးနဲ့တကွဆက်ရန်နေရာတွေကိုလဲမွန်ပြည်သက်ပါတီကဖမ်းဆီးမိခဲ့ပါတယ်။မွန်ပြည်သက်ပါတီနဲ့ KNU ကြားမှာနှစ်ဖက်တင်းမာမှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြည့်ဆည်းမှုတွေလုပ်ခဲ့ရပါတယ်။ KNU ကရင်မျိုးသားအစည်းအရုံးကတော့မြမအစိုးရနဲ့2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရဲ့စေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပြီးမွန်ပြည်သက်ပါတီကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နှစ်ပေါင်း30နီးပါးကြာအဖွဲ့အစည်းနှစ်ခုကြားမှာမဟာမိတ်ကောင်းတွေဖြစ်ရက်တည်လာခဲ့ပြီး2016ခုနှစ်လောက်ကစပြီးအောက်ခြေတက်တွေကြားမှာနယ်မြေဆိုင်ရာအငင်းပွားမှုတွေစီးပွားရေးဆိုင်ရာကိစ္စတွေနဲ့တိုက်ပွဲတွေဖြစ်လာခဲ့ပါတယ်ရှင်။